တရင်မီဒီယာသမားတွေဟာပြည်သူကိုမှန်ကန်တဲ့အချက်လက်ပေးဖို့တာဝန်ရှိသလိုနိုင်ငံသားတဦးအနေနဲ့နိုင်ငံချစ်စိတ်နိုင်ငံကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်ရှိရမယ်လို့ပြန်ကြားရေးဝန်ကြီးကပြောပါရယ်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ကင်းမဲ့တဲ့အောင်တင်ကြုံပြောမဲ့အစားတိတိကျကျပြောဖို့အခုလိုပြောပါရယ်
တို့နိုင်ငံမှာမီဒီယာလွတ်လပ်ခွင့်ကင်းမဲ့နေတဲ့အောင်သူတွေကတော့ဝိုင်းပါပို့ပြီးတော့ပြောဆိုလာတာကအရင်ကတောင်ပို့ပြီးတော့ဆုပ်လုပ်နေကြရပေါ့နော်ဒီလိုပြောဆိုတာဒီမဲ့ကျွန်တော်တို့ကျမ်းစာရှိပါတယ်အဲ့ဒီလိုပြောဆိုချက်များကိုကျွန်တော်ကျန်တဲ့ပုံပြင်ပါတယ်အဖြစ်တရားညပြောဆိုတဲ့သဘောနဲ့သိကျုံပြီးတော့ပြောဆိုတာမျိုးမဟုတ်ပါနဲ့တိတိကျကျသိတာသုံးသပ်ပြီးတော့ပြောပြပါအဲ့ဒီအခါမှာကျွန်တော်တို့ပြောလဲစဉ်းစားဝေဖန်စရာလေးစဉ်းစားစရာလေးကြားပါလိမ့်မယ်ပြောချင်
2012ခုနှစ်မှာစာပေစီစီရေးဖြတ်ပေးခဲ့သလို2013ခုနှစ်မှာလည်းပုတ်ကလေးကမီဒီယာတွေကိုသတင်းစာထုတ်ဝေခွင့်ပေးခဲ့တဲ့အကြောင်းနိုင်ငံတကာကမီဒီယာအဖွဲ့အစည်းတွေကပူးပေါင်းဆောင်ရွက်ချင်ပါတယ်လို့ပြောပေမဲ့ဓာတ်တွေမှာထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ခွင့်မရဘူးလို့လည်းပြောပါတယ်မီဒီယာတွေကိုတင်နန်းပေးနေတဲ့သတင်းစာဆရာဦးစိန်ဝင်းကတော့ဝင်းကြီးရဲ့ပြောကြားချက်ဟာမီဒီယာဖွံ့ဖြိုးရေးအတွက်အပြည့်မဟုတ်ဘူးလို့အခုလိုပြောပါတယ
်ဒီမီဒီယာဒေဗလော့ပ်မန့်လို့ပြောလို့ရှိရင်ဟို journalist တွေကြီးပဲမဟုတ်ဘူးအစိုးရကြီးပဲလည်းမဟုတ်ဘူးဟို CSO အကုန်လုံးပေါင်းပြီးတော့ဗောနော်အဲဒီလူတွေဒါပိုကောင်းတဲ့ကောင်းအောင်ဆိုတဲ့ဟာလောက်ရမှာအဲ့ဒီဟာကို तू ကအဲ့လိုမစင်းသားပဲနဲ့ဟိုဘက်ကပြောရင်တော့ဟိုငါ့ကိုလက်ညှိုးလာမထိုးနဲ့မင်းတို့ကဘလောက်ဟိုဖုန်နေပေဟိုဟာပြောင်းနေလို့လဲဆိုတဲ့ဟာမျိုးဖြစ်နေတယ်အဲ့ဒါကအဖြေရှာတာမဟုတ်ဘူးလေ
Pan International ရဲ့ Director ဆိုင်ဆရာမမတိတာစံကြောင်းကတော့မီဒီယာသမားတွေဘက်ကလည်းကျုပ်ဝေကိုခါဝေပစိုးလိုရဲအောင်ကျင့်သုံးတင်တယ်လို့အခုလိုပြောပါရယ
်။ရှင်သတင်းမီဒီယာကောင်စီဒီ accreditation process ကိုလုပ်စီတယ်။ဘသူကသတင်းတောက်လဲဆိုတဲ့ definition ရအစပေါ့နော်။ဘသူ့ကို accreditize လုပ်ပေးမလဲဆိုတာကိုသူက independent ဆုံးဖြတ်နိုင်တာမျိုးဖြစ်စေချင်တယ်။ဟုတ်လား။တက်တာရဲ့အစိုးရရဲ့လမ်းညွှန်ချက်ကိုယူပြီးတော့လှုပ်ရှားရတဲ့အဖွဲ့အစည်းမျိုးတော့မဖြစ်စေချင်တာအမှန်ပဲ။အဲ့ဒီတော့ကြောင့်မလို့တကယ်သာသတင်းမီဒီယာသမားတွေကဟုတ်လား။ကိုယ့်ကိုပို့ပြီးတော့အသိမှတ်ပြုစေချင်တယ်ဟုတ်လား။ကိုယ့်ကိုပို့ပြီးတော့မှန်တဲ့အတိုင်းသုံးသပ်စေချင်လဲဆိုရင်ကိုကလည်း set regulation ပေါ်မှာဟုတ်လားကိုရဲ့ကျင့်ဝတ်တွေကိုခါဝတ်ပစိုးလို့ကင်ဆွဲပြီးတော့ set accreditation process ကိုရေးရဲဝုံဝုံရင်ဆိုင်စေချင်တယ်ဒါဆိုရင်တော့နှစ်ဖက်ပေါ့နော်အစိုးရဘက်မှာရောမန်တိုင်ဒီမန်တိုင်တွေရဲ့ကြားထဲမှာရောနားလည်မှုယုံကြည်မှုကိုတိုးတက်လာမယ်လို့မြင်ပါတ
ယ်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်မှုဟာ2018ခုနှစ်မှာအဆင့်131 2018ခုနှစ်မှာအဆင့်139ရှိနေပြီးသတင်းသမားတွေဖမ်းဆီးခံရမှုတွေများလာတယ်လို့လဲဝေဖန်ခံရတာပါဒီမိုကရက်တစ်မြန်မာအသံ DPP က Operation Director ဦးတိုးစော်လက်ကနော်ဝေကထောက်ပံ့ပေမဲ့သတင်းတိဖြတ်တဲ့ Editorial ဆိုင်ရာလွတ်လပ်ခွင့်ရှိတယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဒီ DPP ကတည်ကြတာတော့ဟိုနော်ဝေနိုင်ငံထောက်ပံ့နေတာလူတိုင်းတည်တဲ့26နှစ်ရှိပေါ့နော်အဲ့လိုယူတဲ့အထက်မှာကျွန်တော်တို့ Editorial မှာဘယ်ရရေးရမယ်ဘယ်ရမရဆိုတော့လုံးဝမရှိပါဘူးအဲ့တော့ကျွန်တော်တို့ကကိုယ့်ရဲ့ဦးနဲ့မှာကျွန်တော်တို့ရဲ့ Editorial Independent Board ကျွန်တော်တို့ရဲ့အဲ့ဒီဒါရအက်ဒီတိုရီယယ လွတ်လပ်စွာကိုကျွန်တော်ဆုံးပြန်ပိုင်ခွင့်ရှိတယ်။တစ်ခါမှလည်းဆက်ဖက်လာတယ်မရှိဘူး။အဲ့လိုပဲဆက်ဖက်လာတဲ့ဟာမျိုးတွေကကျွန်တော်တို့မယူပါဘူး
။မြန်မာနိုင်ငံမှာမီဒီယာဖိုရမ်ကို2012ခုနှစ်ကစတင်ကျင်းပခဲ့ပြီးဒီနှစ်ဟာ9ကြိမ်မြောက်ကျင်းပတာဖြစ်ပါတယ်ခင်ဗျာ။